Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်ဩဂုတ်လ19ရက်စနေနေ့ညနေ6:00 to 9:00အစီအစဉ်တွေကိုဒိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ဒီမှာဧသနာကျော်ပါစပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေနဲ့ကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါကအကျဉ်ထွက်လာတဲ့သတင်းနဲ့ကွာခြားနေတာဖြစ်ပါလိမ့်အမေရိကန်ပြည်အောင်စုမှာအင်ပြူရာမဟာဗျူဟာဆိုင်ရာအဓိကအကြံပေးပုဂ္ဂိုလ်စတီဗန်နန်ကိုရာထူးကနေဖယ်ရှားတဲ့သတင်းထွက်လာပြီးတဲ့နောက်ညနေပိုင်းကျတော့မစ္စတာဗန်နန်ကသူ့ရဲ့အရင်အလုပ်ကိုပြန်ရောက်သွားခဲ့ပါတယ်ရှင်အခုလိုမျိုးနိုင်ငံတကာဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်ရှားဖောင်ကြီ
းကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာကဘာပေါ်ကကျမ်းမာရေးပြဿနာကိုသူ့ဒေတာနာလစ်လာရမှာအသုံးပြုနေတဲ့ဘန်နာရဲ့အသုံးစိတ်ကိုအကြီးအကျယ်ဖြတ်တောက်သွားမယ်သမ္မတဒေါ်နယ်ထရမ့်ရဲ့စီစဉ်ဆောင်ရွက်ချက်နဲ့အတူ
ဒီကိစ္စနဲ့ပုံမျိုးတိုးတက်ရေးအတွက်ဆိုတာကတင်ငင်အေဂျင့်ဖို့ဆိုတာလိုပါတယ်တင်ငင်အေဂျင့်ဖို့အတွက်ကဟိုတဟဇာတာရှိဖို့လိုတယ်နောက်ပြီးတော့တရားမျှတမှုရှိဖို့လိုတယ်ဥပဒေစိုးမိုးရေးရှိဖို့လိုတယ်အဲ့ဒါတွေကိုရရှိ
ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေလွင်ပြောသွားတာပါအပြည့်စုံကိုတည်င်းနဲ့ပြည်မနာဆင်ကြရပါမယ်ဒါအပြင်အမေရိကန်ပြည်ထောင်စုတဝက်နေချက်မဲ့အကြောင်းနောက်ဆုံးအခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးသန္တာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ရေမောင်းကပထမတိုက်ခိုက်မှုအပြီးနိုင်ပိုင်းအတွင်းဖြစ်တဲ့အနီးနားကနောက်ထပ်အလားတူတိုက်ခိုက်မှုအတွင်သေပြီးဆိုတဲ့သတင်းတွေနဲ့ဆန့်ကျင်နေပါတယ်ရဲတပ်ဖွဲ့ကရှားဖွေဇဲဖြစ်တဲ့မော်ရိုကိုနိုင်ငံပွားအသက်22နှစ်အရွယ်ယူနော့အဘူယာကော့ထာဒီဘာစီလိုနာနဲ့85မိုင်အကွာလောက်တောင်ပိုင်းကမ်းခြေကကမ်ဘရော့စ်မြို့ဒီနော့မြို့နှမျိုးတို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ကောင်းဆောင်ဖြစ်နိုင်တယ်လို့ယူဆပါတယ်။အကြမ်းဖက်တိုက်ခိုက်မှု2ခုအတွင်းမှာလူ14ဦးသေဆုံးခဲ့ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာ13ဦးနဲ့ကမ်ဘရော့စ်မြို့က2ဦးသေဆုံးတာပါ။ကမ်ဘရော့စ်မြို့မှာတိုက်ခိုက်မှုကလည်းလမ်းသွားလမ်းလာတွေကိုကားနဲ့ဝင်တိုက်တာဖြစ်ပြီးတော့တိုက်ခိုက်သူတွေကားတွေကထွက်အပြေးမှာရဲကတနက်နဲ့ပြစ်ပြီးတော့အသေးဖမ်းမိခဲ့ပါတယ်။ကမ်ဘရော့စ်မြို့မှာရဲလက်ချက်နဲ့သေဆုံးတဲ့မတင်ကားပွဲအကြမ်းဖက်သမားတွေကတယောက်ကအသက်19နှစ်အရွယ်မူဆာဥကဘာဆိုသူဖြစ်ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာကားမောင်းတဲ့သူလို့ယူဆရတယ်ဆိုပြီးတော့စပိန်သတင်းတွေမှာဖော်ပြခဲ့ကြတာပါ။ဒါမဲ့လည်းတောက်ကြနေညပိုင်းဒေတာရင်းရုပ်တံအစီအစဉ်တစ်ခုနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့အဲ့ဒီမစ္စတာဥကဘာဟာဘာစီလိုနာမှာတိုက်ခိုက်တဲ့ကားကိုမောင်းတဲ့သူဖြစ်ပုံမရဘူးလို့ရဲကပြောသွားခဲ့ပါတယ်။သူတို့အဖွဲ့ဟာဒီထက်ကြီးမားတဲ့တိုက်ခိုက်မှုကြီးလုပ်ဖို့စီစဉ်ထားခဲ့ပုံရတယ်လို့ရဲကယူဆပြီးတော့သူတို့အဖွဲ့ဝင်တွေတုံးတဲ့အိမ်မှာမတော်တဆပောက်ကွဲမှုတစ်ခုဖြစ်လို့သူတို့အကြံစီအနှောက်အယှက်ဖြစ်သွားပုံရတယ်လို့ဆိုပါတယ်။အဲ့ဒီအိမ်ကပောက်ကွဲမှုကြောင့်လူအ ਨੇ ဆုံးတဦးသေဆုံးပြီးတော့နောက်တဦးကိုရဲကဖမ်းဆီးရမိခဲ့ပါတယ်။ကြာသပတေးနေ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာလူ၄ဦးကိုဖမ်းဆီးမိခဲ့ပြီးတော့ပထမတိုက်ခိုက်မှုရဲ့ရင်မောင်းအဘူယာကုတ်အပါဝင်နောက်ထပ်၄ဦးကိုရဲကအစာဖွေနေစေဖြစ်ပါလိမ့်ရှင်
။ဖင်လန်နိုင်ငံနောက်တောင်ပိုင်းကတခုမြို့မှာတောက်ကြနေကလူ၂ယောက်သေဆုံးပြီး၆ယောက်ထပ်မံတန်းရသွားတဲ့ဓာတ်နဲ့တိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုတစ်ခုအနေနဲ့စုံစမ်းစစ်ဆေးနေတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ဒီကိစ္စကိုလူတက်မှုအဖြစ်စုံစမ်းစစ်ဆေးခဲ့ကြောင်းဒါပေမဲ့ညာရင်းချင်းမှာပဲဒီရာဇဝတ်မှုဟာအကြမ်းဖက်သမားတွေကတပ်ဖြတ်တဲ့ပုံမျိုးပြသနေတဲ့နောက်ထပ်သတင်းအချက်အလက်တွေရရှိခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့ညင်ကြက်မှာရဲတပ်ဖွဲ့ကပြောထားပါတယ်။တိုက်ခိုက်မှုကိုကျူးလွန်သူလို့တန်ရရှိရတဲ့သူဟာအသက်18နှစ်အရွယ်မော်ရိုကိုနိုင်ငံသားတဦးဖြစ်ကြောင်းဒါပေမဲ့သူ့ရဲ့နာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ရဲကပြစ်ခတ်ဖမ်းဆီးမှုကြောင့်အဲ့ဒီလူဟာခြေထောက်မှာတနက်ထိမှန်တန်းရပ်သွားခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်ဟယ်လ်ဆင်ကီမြို့လေစိမ့်နဲ့ယထာဘူရာယုံတွေမှာလည်းလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်။ပုံမှန်အားဖြင့်တော့အေဂျင့်ရဲ့နိုင်ငံဖြစ်တဲ့ဖင်လန်နိုင်ငံမှာအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ရှုပ်ဝှက်ကြံစီမှုတွေကိုသိရှိလာပြီးတဲ့နောက်ပိုင်းမှာဖင်လန်ထောက်လိုင်းရေးကဂျွန်လအတွင်းကအကြမ်းဖက်ချင်းချောင်းမှုအန္တရာယ်အဆင့်ကိုတိုးမြင့်ခဲ့ပါတယ်။တကူးမျိုးဟာဖင်လန်နိုင်ငံရဲ့မျိုးတော်အနောက်ဘက်မိုင်တရာလောက်အကွာမှာတည်ရှိတာဖြစ်ပါတယ်။အချိန်တည်းမှာပဲရုရှားနိုင်ငံစိုက်ဘီးရီးယားဒေသကဆာဂော့မျိုးမှာလည်းလူတဦးကဓာတ်နဲ့တိုက်ခိုက်တာကြောင့်၈ယောက်တန်းရသွားပါတယ်။အဲ့ဒီတဲက၄ယောက်ကတော့ပြင်းထန်သောဒဏ်ရာရသွားခဲ့တာဖြစ်ပြီးတော့တိုက်ခိုက်သူကတော့ရဲကပြတ်တက်လိုက်တယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
American Biazu, my Embiro Mahabu Ha Sanya, Diga, Jambi, Boko, Steve Bernango, Yarukani, Pesha Lady, Tin, Taujani, Martina, Libyan, now by Nava and Jaro, Mr. Bernanga, do ye a yinga, Logo, Bianya, Dwagibari, Mr. Bernanga, Embirogani, Tratwa, Biran, do ye a low home city. Bribert, the Rintanago, Dambio, Dwagiraba, Lungere, Tenilaga, the Maradona, Tremier, Messre, Sio Mupoema, do Dwabio, Loma Loki, Duga, Leia, Zunya, the Mioja, Wadi, Internet, the Rintana, Pite, Bribert, the Rintanama, Gelo, Dapsipari, Mr. Bernanha, Bribert News, the Rintanama, Muzan, Okatapsine, Dauja, Mole Wanga, Salo, Pianbio, Darwin, Yuari, through the Rintana, Yenibe, Edita, a Siwigo, Gijet, Jimpa, Bigger, look through your website, Majina, Tawari. သူကအဲ့ဒီသတင်းဌာနကိုနှစ်ထောင်ဆန်းနှစ်ခုနှစ်ခရေကစတင်အုပ်ချုပ်တာဖြစ်ပြီးတော့သူရဲ့လက်ထံမှာတော့ဘရိုက်ဘတ်သတင်းဌာနကမြို့သားရေးဝါဒပတ်ကိုပို့ရင်းလာပြီးတော့လက်ရဇွန်ရောက်လှုံ့ဆော်မှုတွေကိုပို့ပြီးတော့အားဖြည့်တယ်လို့ဖြစ်ခဲ့ပါတယ်။မစ္စတာထရမ့်သမ္မတနေရာကိုရှင်းပြနေစမှာသူ့ကိုလူများပို့ကြအောင်လို့အမျိုးသားရေးဆောင်ပေးတဲ့ပြောဆိုမဲဆွယ်မှုတွေလုပ်နိုင်ဖို့အတွက် Biroga de Ta, Oza, she Bogorin, and Matimemia, Pikevari, to Aim Biroga, Truckwa, Biro, Bulo de Dreso, Mimian Gamaro. Mr. Trumbo, now she be made Durigo, to Yin Sign Dawo, Dimpin Tai, look, to Biodoa Gavarish.
Syrian and a tea sunny, Lemon Nangam, Miao Pine, Nezakani, I ask Sonia de Go, Chimombo, Dwat, Tose de Go, Satan, I below, Lemon Sedaga, Sanini, Ma, Joda, I Bare, Lemon Nanga, Hezbollah, and Syria. တက်ဒီကလည်းစီးရီးယားနယ်စပ်ကနေအဲဆုံးရောက်တွေကိုတိုက်ထုတ်ဖို့ထိုးစစ်တွေစတင်လိုက်ပြီဖြစ်တယ်လို့စနေနေ့မှာပြောပါတယ်လေဗနွန်စစ်တပ်ပြောခွင့်ရကတော့လေဗနွန်စစ်တပ်အနေနဲ့ဟက်စ်ဘိုလာတပ်ဖွဲ့နဲ့ရောစီးရီးယားစစ်တပ်နဲ့ပါပူးပေါင်းပြီးထိုးစစ်ဆင်နေတာမဟုတ်ဘူးလို့နောက်ပိုင်းမှာရုပ်သံကနေထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာရှင်းလင်းပြောကြားခဲ့ပါတယ်စီးရီးယ
ဗီအိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေပြီးတော့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်မြောက်ကိုရီးယားနျူကလ িয়ার အရေးကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေမြင့်မားနေချိန်မှာဂျပန်နိုင်ငံမှာအရေးပေါ်မျိုးကနေပြီးတော့တင်းချောင်ပုံအစံလေ့ကျင့်ခဲ့ပါတယ်ဂျပန်နိုင်ငံအနောက်ပိုင်းကန်ဂျီကကောက်တူရာမျိုးမှာဒီကနေ့ပြုလုပ်တဲ့ဒီအစံလေ့ကျင့်မှုမှာတော့မျိုးသူမျိုးသား150လောက်ပါဝင်ခဲ့ပြီးတော့မြောက်ကိုရီးယားက Pacific သမုဒ္ဒရာတွေက American ပိုင်းကိုဝမ်ကျွန်းကိုတုံးချင်တဲ့ပြစ်ခတ်ခဲ့ရင်ဂျပန်နိုင်ငံဘော်ကနေပြီးတော့ဖြတ်သွားနိုင်တာမလို့သူတို့မျိုးကနေအရေးပေါ်တင်းချောင်နိုင်အောင်အစံလေ့ကျင့်ကြတာဖြစ်ပါတယ်တိုတိုရီခရိုင်ကော်ဒူရာမျိုးကမြောက်ကိုရီးယားဒုံးကျည်ဖြတ်သွားနိုင်တဲ့လမ်းကြောင်းမှာတည်ရှိပါတယ်မျိုးတော်ဝိုက်တက်ဆင်ထားတဲ့အတန်ချဲဆက်တွေကနေပြီးတော့အချက်ပေးအုပ်အော်တဲ့မိလာတဲ့အချိန်မှာဘလုံးကွင်းတွေကဘလုံးကန်နေကြတဲ့ကလေးတွေအားလုံးကိုမိဘတွေနဲ့ဘလုံးအသင်းကြီးပြားတို့ကဥဆောင်ပြီးတော့ကြောင်းထဲဝင်ပြေးခိုင်းပါတယ်ဒုံးကျည်အနေရရှိလို့ဒီလိုလုပ်ရတာလို့လည်းကလေးတွေကိုရှင်းပြထားပါတယ်မြောက်ကိုရီးယားကအမေရိကန်ကိုချိန်ချောင်းမယ်ဆိုရင်အမေရိကန်ဘက်ကမိငုံရန်ကုန်တုံ့ပြန်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုအရင်တစ်ပတ်ကပဲတတိပေးခဲ့တာပါအဲ့ဒီနောက်မှာတော့မြောက်ကိုရီးယားကကွမ်ကျွန်းကိုသူဒုံးကျည်ပြစ်မယ်ဆိုတာကိုစိုင်းငံ့ထားမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့စစ်ရေးစွမ်းအင်ကလည်းမြင့်တက်လာနေတဲ့အလျောက်ဂျပန်ကလည်းသူ့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်ဖို့လှုံ့ဆော်တာဖြစ်ပါတယ်။နောက်ထပ်သတင်းတစ်ပုဒ်မှာတော့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကတော့နှစ်စဉ်ပြုလုပ်နေကြပူးရဲစစ်ရေးလေ့ကျင့်မှုကိုလာမယ့်တနင်္လာနေ့မှာပြုလုပ်ဖို့ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကရန်ဆလာရင်မိကုံရန်ကုန်တုံ့ပြန်မယ်လို့ပြောထားခဲ့တာရှိတာကြောင့်အဲ့ဒီပြောပြီးမှအခုပထမဆုံးချင်းကျင်းပတဲ့စစ်ရေးလေ့ကျင့်မှုကိုမြောက်ကိုရီးယားကအရင်ကထက်ပို့ပြီးတော့ဒေါ်သာထွက်မှာလို့ဒေတာရေးကျွမ်းကျင်သူတွေကပြောပါတယ် The LRT Freedom Guardian Drills ကိုဩဂုတ်လ31ရက်နေ့အထိကျင်းပမှာဖြစ်ပြီးတော့ဇူလိုင်လမှာမြောက်ကိုရီးယားကတိုက်ချင်းဖြစ်ပယ်ရင်တက်ဒုံးကျည်နှစ်ဆင်အောင်မြင်ဆက်သက်ပြစ်လွတ်ခဲ့ပြီးတဲ့နောက်မှာလေပထမဆုံးကျင်းပတဲ့အစီရေးလေ့ကျင့်မှုဖြစ်ပါတယ်ဒီအစီရေးလေ့ကျင့်မှုကို1980ပြည့်လွန်နှစ်တွေကလေးကနှစ်စဉ်ကျင်းပခဲ့ပြီးတော့ဒီနှစ်လေ့ကျင့်မှုမှာတော့အမေရိကန်တပ်သား15,500 ပါဝင်ပြီးတော့တောင်ကိုရီးယားစစ်သား5,000ပါဝင်မှာဖြစ်ပါတယ်ရှင်
။ကမ္ဘာတဝန်းပဋိပက္ခတွေကြားပိတ်မိနေတဲ့အရသာပြည်သူတန်းမောင်းများစွာကိုကာကွယ်ကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကက ကမ္ဘာတော်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ပဋိပက္ခတွေအထွေမှာပိတ်မိနေတဲ့သူတွေဟာအများတန်းလို့လို့ရောပြီးတော့တိုက်ခိုက်ခံနေရတာဖြစ်ပါတယ်ဒီကနေ့စနေနေ့မှာကြားရတဲ့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှန်နေအကျိုးထောက်ကြနေကကုလသမဂ္ဂတွင်မှုချုပ်ကအဲ့လိုပြောကြားလိုက်တာဖြစ်ပြီးတော့နိုင်ငံတကာဥပဒေအရရပ်သားပြည်သူတွေလူသားချင်းစာနာမှုအထောက်အကူပေးရေးဝန်ထမ်းတွေနဲ့ကျမ်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းဒါမဲ့ကမ္ဘာတဝန်းကဆစ်ဖြစ်ပေါ်တဲ့နေရာတွေမှာနှစ်ဖက်ပါဝင်ပတ်သက်နေသူတွေဟာသူတို့လိုက်နာမဲ့တာဝန်တွေကိုလိုက်နာခြင်းမရှိဘဲမထီမဲ့မြင်ပြုလုပ်နေတယ်လို့သူကပြောပါတယ်ပဋိပက္ခတွေထဲမှာပိတ်မိနေတဲ့သူတွေဟာပြစ်မှတ်တွေမဟုတ်ဘူးဆိုတာကိုကမ္ဘာကြီးကိုပြောဖို့အတွက်ကျွန်တော်တို့ဒီကိုရောက်လာတာပါလို့လည်းအတွင်းမှုချုပ်ဂူတာရက်စ်ကပြောပါတယ်ကုလသမဂ္ဂအထွေထွေညီလာခံက2008ခုနှစ်ကစတင်ပြီးတော့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှန်နေ့အဖြစ်သတ်မှတ်လိုက်ခြင်းကစပြီးအကူအညီပေးလှူဒါထောင်ပေါင်းများစွာလဲတိုက်ခိုက်မှုတွေကြောင့်သိဆုံးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အကြီးအကဲစတက်ဖန်အိုဘရိုင်းကပြောပါတယ်မနေ့ကတိုက်ခိုက်မှု158ခုအတွင်းမှာအကူအညီပေးလှူဒါ288ရောက်ပြင်မှတ်ထားတိုက်ခိုက်ခံရတယ်လို့လဲသူကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းဒေသတလွာနဲ့အိန္ဒိယနီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာမုတ်တုံရာသီမိုးပြင်းထန်လို့ရေနစ်တာအိမ်ပြူရာမြေပြူရာတွေဖြစ်ပြီးတော့ဒီကနေ့ထိနောက်ဆုံးသိရတဲ့သတင်းရဆိုရင်တိုက်ဆုံသူပေါင်း958ဦးထိရှိသွားပါပြီ။ဒီနိုင်ငံသုံးနိုင်ငံကစစ်သားတွေဘေးရန်တွေကင်တွယ်ဖြည့်ရှင်ရေးလုပ်သားတွေကကုညီကယ်ဆယ်ရေးလုပ်ငန်းတွေအပြင်းထန်လှုပ်ဆောင်နေကြရပြီးတော့ဒီတောင်အာရှဒေသရေဘေးကြောင့်လူပေါင်း16တန်းလောက်ထိခိုက်နေရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာလာမဲ့တင်းလာနေကြရင်နေကြမှာဖြစ်တဲ့အတွက်နောက်ဖက်ချန်အော်ရဂွန်ပြည်နယ်ကနေအရှိတ်ဘက်မြောက်ကယ်ရိုလိုင်းနားပြည်နယ်အထိနေကြတာကိုမြင်ရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဒါဟာ38နှစ်အတွင်းလုံးဝနေကြတာကိုပထမဆုံးအကြိမ်ကျင်းပမှာဖြစ်ပါတယ်ဒါပြင်69နှစ်အတွင်းမှာအမေရိကန်အနောက်ဘက်ပစိဖိတ်ကမ်းရိုးတန်းကနေအရှိတ်ဘက်အတ္တလန္တစ်ကမ်းရိုးတန်းအထိလုံးဝနေကြတာကိုပထမဆုံးအကြိမ်ကျင်းပမှာပါဒီမတိုင်ခင်နောက်ဆုံးဖြစ်ခဲ့တာကတော့1918ခုနှစ်ကဖြစ်ပြီးတော့အဲဒီတုန်းကတော့အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ကနေအရှိတ်တောင်ဘက်ဖလော်ရီဒါအထိမြင်ခဲ့ရတာဖြစ်ပါတယ်ဟဝါရီပြည်နယ်မှာတော့1991ကလုံးဝနေကြတာကိုကြုံခဲ့ရပါတယ်။အခုလိုမျိုးလုံးဝနေကြတာဟာကမ္ဘာမှာ၃နှစ်တကြိမ်လောက်ဖြစ်လျက်ရှိပြီးတော့ရေမျက်နှာပြေ area ကကုန်းမြေထက်ပိုများတာကြောင့်များသောအားဖြင့်တော့ကမ္ဘာပင်လယ်သမုဒ္ဒရာတနေရာမှာအဖြစ်များလေးရှိပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်ဧသနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်အရေးအကျံပြုစာတင်မဲ့အကြောင်းနဲ့အရင်စပါမယ်။ရခိုင်ပြည်နယ်အရေးအကျံပေးနိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကျံပြုစီရင်ခံစာကိုရှေ့သတင်းပတ်ထဲမှာကိုဖီအာနန်ကိုယ်တိုင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံနဲ့ပြည်သူလူထုကိုတင်ပြတော်မှာဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးတွားရောက်အလွာအသီးသီးနဲ့တွေ့ဆုံမေးမြန်းပြီးရလာတဲ့အချက်လက်တွေအပေါ်အခြေခံတင်ပြမယ့်အကြံပြုချက်တွေဖြစ်လို့ရခိုင်ပြည်နယ်ရေရှည်အကျိုးရှိစေမယ်လို့မျှော်လင့်ကြောင်းကော်မရှင်အဖွဲ့ဝင်ကပြောပါတယ်။အသေးစိတ်ကတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်။
ဒေသရင်းမတည်ငြိမ်မှုတွေနဲ့လုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေရှိနေတဲ့ရခိုင်ပြည်နယ်အရေးဖြစ်ရှိနိုင်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကစတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။တနစ်တာကာလအတွင်းကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်ဖွဲ့ဝင်တွေဟာပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှောဘူးတီတောင်နောက်ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူရမ်းပြဲစားတဲ့ရခိုင်ပြည်နယ်တွင်းကဒေသတော်တော်များများကိုတွားရောက်ဝင်ဆင်းလေးလာခဲ့တယ်လို့ဒေသခံတွေလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီလိုစုံစမ်းတွေ့ရှိခဲ့ချက်တွေပေါ်အခြေခံပြီးလာမယ့်ဩဂုတ်လကုန်ပိုင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုရိုင်းနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ပြည်သူလူထုကိုအကြံပြုအစီရင်ခံစာတင်သွင်းမှာဖြစ်တယ်လို့အကြံပေးကော်မရှင်ဖွဲ့ဝင်ဦးအေးလွင်ကရှင်းပြပါတယ်
ကျွန်တော်တို့ကော်မရှင်အကုန်လုံးတွားမယ့်နေပြည်တော်မှာဆိုရအဖွဲ့ကိုကျွန်တော်တင်ပြပါနောက်ပြီးကျွန်တော်တို့အစီရင်ခံစာဆိုတဲ့အကြံပြုချက်ကိုကျွန်တော်တင်ပါမယ်ကျွန်တော်တို့ mandate ကတော့ဒီဆိုင်ပြည်နယ်ကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်အကောင်းဆုံးဖြစ်နိုင်မယ့်အချက်လက်တွေကိုအကြံပြုထားပါတယ်။ခန္ဓာတွေကတော့အများကြီးရှိတာပေါ့နော်။ဒီဆိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုတာကတည်ငြိမ်အေးချမ်းဖို့ဆိုတာလိုပါတယ်။တည်ငြိမ်အေးချမ်းဖို့အတွက်ကဟိုသဟဇာတာရှိဖို့လိုတယ်၊တရားမျှတမှုရှိဖို့လိုတယ်၊ဥပဒေစိုးမိုးရေးရှိဖို့လိုတယ်။အဲ့ဒါတွေကိုရရှိဖို့အတွက်ကိုဘယ်လိုလုပ်တဲ့လုပ်ထိုက်တယ်ဆိုတဲ့ဟာလေးတွေကိုကျွန်တော်တို့အကြံပြုပါတယ်။သဟဇာတာရှိဖို့ဘယ်လိုလုပ်မလဲ၊စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့များဆိုတဲ့နေရာမှာသဟဇာတာတွေပို့
ဒီကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွင်းအခြေအနေနောက်မြန်မာနိုင်ငံသားတွေကဆိုရင်တော့အမျိုးသားလူခွင့်ကော်မရှင်ဥက္ကဋ္ဌဦးဝင်းမြအုတ်ခေမောင်လေးမြန်မာနိုင်ငံချက်ချင်းဒီအသင်နိုင်ငံကထောက်ထားမှုအကူအညီတွေပံ့ပိုးရေးပြည်내ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစားတဲ့ခံနာတွေအတွက်ပဂရိအခြေအနေတွေကိုလေ့လာသုံးသပ်ပြီးအကြံပြုတင်ပြသွားမှာဖြစ်တယ်ဆိုတာကိုကော်မရှင်ကပြောဆိုထားတာပါမြ
မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဖက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခက်ခဏကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမတော်ဟာနိုင်ငံရေးမှာဥဆောင်မှုအခက်ခဏမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတပ်မတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အချိန်ရောက်မှပြောင်းလဲနိုင်မလဲဘယ်လိုအချိန်တွေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့လည်ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုည9နာရီခွဲမှစတင်မှာမို့ဆောင်မြောနားဆင်နိုင်ကြပါရရှင်။အခုတော့ဒီနိုင်ငံတကာဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်။ကဘာပေါ်ကကျန်းမာရေးပြဿနာတွေကိုသူတေသနာလေ့လာရမှာအသုံးပြုနေတဲ့ဘန်ဒါရေးအသုံးစရိတ်ကိုအကြီးအကျယ်ဖျက်တောက်သွားမဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကြောင့် AIDS ငှက်ဖျားနဲ့တခြားကူးစက်ရောဂါဆိုးတွေအဆုံးသက်ရေးကြိုးပမ်းမှုတွေမှာထိခိုက်မဲ့အလားအလာတွေရှိနေပါတယ်။သမ္မတကဖြစ်စေခြင်းနဲ့ဆန္ဒနဲ့တင်ပြတဲ့အစီအစဉ်ကိုလွှတ်တော်အနေနဲ့မဖြစ်မနေထောက်ခံမှုပေးစရာ မလိုပေမဲ့လည်းသမ္မတထရမ့်အစိုးရရဲ့စိတ်မသက်မသာစရာမူဝါဒတစ်ခုအဖြစ်ဘဝင်မကျဖြစ်နေသူတွေလည်းရှိနေပါတယ်။ဒီအကြောင်း VOA သတင်းတော့ကာရိုပီယာဆန်ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြပေးပါလိမ့်မယ်ရှင်။
အီဘိုလာကူးစက်မြန်ရောဂါ2014ခုနှစ်တုန်းကဖြစ်ပွားခဲ့ရမှာအမေရိကန်ရောဂါထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးဒေါက်တာတွန်ဖရိုက်ဒန်နဲ့ဝန်ထမ်းတွေရောဂါထိန်းချုပ်နယ်ရောအနောက်အာဖရိကကိုသွားပြီးအကူအညီပေးခဲ့ကြတာပါအမေရိကန်မျိုးသားကျန်းမာရေးဌာနကလည်းသုတေသနအတွက်ရန်ပုံငွေထောက်ပံ့ပြီးဆေးကုမ္ပဏီကြီးတွေကိုလည်းကာကွယ်ဆေးထုတ်နိုင်အောင်ကူညီခဲ့ကြပါတယ် AIDS နဲ့ငှက်ဖျားရောဂါတပ်ဖြတ်ရေးမှာလည်းအမျိုးသားကျန်းမာရေးဌာနကပါဝင်ကူညီခဲ့တာပါအခုဆိုရင် AIDS ကြောင့်သေဆုံးမှုနှုန်းက2005ခုနှစ်ထက်စာရင်ထက်ဝက်လောက်ရော့ကျသွားခဲ့တယ်လို့သူတတီတွေငှက်ဖျားရောဂါကာကွယ်ဆေးထုတ်လုပ်နိုင်မှုလည်းနှေးဆက်လာနေပါပြီ။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့2018ဘဏ္ဍာရေးစီစဉ်မှာတော့အမျိုးသားကျန်းမာရေးဌာနနဲ့ CDC အတွက်အသုံးစရိတ်တွေကိုအကြီးအကျယ်လျှော့ချသွားဖို့အဆိုပြုထားပါတယ်။ Washington ခြေစိုက်မဟာဗျူဟံနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့ကမ္ဘာကျန်းမာရေးမူဝါဒရေးရာညွှန်ကြားရေးမှူး J. Stephen Morrison ကတော့သမ္မတထရမ့်ရဲ့ဘဏ္ဍာရေးအစီအစဉ်အရကမ္ဘာတဝန်းအတိုင်းအတာနဲ့ရိုက်ခတ်လာနိုင်တယ်လို့သတိပေးပါတယ်
။ If these cuts as proposed were enacted,
ဖြတ်တော့ဖို့အဆိုပြုထားတဲ့အတိုင်းသာဒီဖြစ်မယ်ဆိုရင်ကျန်းမာရေးလုံခြုံမှုပေါ်ကြီးကြီးရိုက်ခတ်လာပါလိမ့်မယ်
။ကမ္ဘာ့ကျန်းမာရေးနည်းပညာဆိုင်ရာမဟာမိတ်ဖွဲ့ညွှန်ကြားရေးမှူးဂျေမီပင်နီရှိကတော့ယောဂါတွေကိုကြိုတင်ကာကွယ်တာကကုန်ကျစရိတ်ပိုသက်တာတယ်လို့ထောက်ပြပါတယ်
။ The National Academy of Medicine put out a report.
ယောဂါကူးစက်ပြန့်နှံ့မှုအန္တရာယ်ကိုတုံ့ပြန်တဲ့နေရာမှာကုန်ကျစရိတ်ဟာဒေါ်လာဘီလီယံ60လောက်ရှိမယ်လို့အမျိုးသားဆေးဝါးဌာနရဲ့အစီရင်ခံစာကခန့်မှန်းထားတာလေ။ဒါပေမဲ့လည်းအနာဂတ်မှာကြုံရနိုင်တဲ့ကျန်းမာရေးအတွက်ချိန်ချောက်မှုတွေကိုကာကွယ်ဖို့အတွက်လက်ရှိသုတေသနလေ့လာမှုတွေမှာရင်းနှီးမြှုပ်နှံသုံးဆွဲနေတာကတော့တစ်နှစ်ကို1ဘီလီယံပဲကုန်ကြပါတယ်
။အမေရိကန်ဆိုရရင်းနှီးမြှုပ်နှံသုံးဆွဲမှုတွေကြောင့်ကလေးတွေအတွက်ငပြားကာကွယ်ဆေးထုတ်လုပ်နိုင်ခဲ့ပြီးလူပေါင်း3,000,000ခွဲရဲ့အသက်ကိုကယ်တင်နိုင်ခဲ့တယ်လို့အကုန်ကြတိတ်မများလာတဲ့အုံနောက်မေးရောက်ယောဂကာကွယ်ဆေးကလည်းလူပေါင်း4,000,000နီးပါးကိုကယ်တင်နိုင်ခဲ့တာပါ။ပုဂ္ဂလိကဆေးကုမ္ပဏီကြီးတွေရဲ့သုတေသနလုပ်ငန်းတွေကလည်းအစိုးရရဲ့ပံ့ပိုးမှုတွေလိုအပ်တဲ့အကြောင်း Johnson & Johnson ကုမ္ပဏီကဂျေမီတေလာကပြောပါတယ်
။ We cannot do it on our own and that's
ကျွန်တော်တို့လုံးလုံးမဖြစ်နိုင်တာတော့သိကြပါတယ်
။အသုံးစရိတ်လျှော့ချရေးအစီအစဉ်ကိုတော့ကုမ္ပဏီတွေသုတေသီတွေမှာသမ္မတရဲ့ Republican Party လွှတ်တော်အမှတ်အချုပ်ကပါဆန့်ကျင်နေကြတာပါ။ဒါကြောင့်လဲသမ္မတမျှော်လင့်ထားသလောက်ဖြစ်မလာနိုင်ဘူးလို့လည်းမာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနက Morrison ကပြောပါတယ်
။ He's not going to get all that he wants.
လူတန်လောက်အကုန်ရမှာမဟုတ်ပေမဲ့တခုခုတော့ရသွားမှာပါ
။ဒါပေမဲ့လည်းအသုံးစရိတ်ဖြတ်တောက်လာမယ်ဆိုရင်တော့စီးပက်ဆိုင်ရာသုတေသနလုပ်ငန်းတွေမှာအမေရိကန်ရဲ့ဥဆောင်မှုအခန်းကဏ္ဍကိုထိခိုက်လာနိုင်တယ်လို့ကမ္ဘာတဝန်းကူးစက်ရောဂါအန္တရာယ်တွေကြီးထွားလာမှာကိုကြွန့်ကျင်သူတွေဆိုရင်းနေပါတယ်။ Washington ခြေစိုက်နျူကလ িয়ার အန္တရာယ်ကာကွယ်ရေးလှုပ်ရှားမှုအဖွဲ့ TNN ရဲ့ဇီဝဗေဒဆိုင်ရာညွှန်ကြားရေးမှူး Elizabeth Cameron ကတော့အမေရိကန်ပါဝင်နိုင်ငံတကာမှာဇီဝလက်နက်နဲ့တိုက်ခတ်မဲ့အန္တရာယ်ပိုကြီးလာနိုင်တယ်လို့ယူဆပါတယ
်။ Absolutely vital that we get to a point where we're able to respond to any disease threat that comes our way.
အချမ်းဖက်ဝါရီတို့ရဲ့ဇီဝလက်နက်နဲ့တိုက်ခတ်မှုကြောင့်ပဲဖြစ်ဖြစ်အီဘိုလာရောဂါလိုသဘာဝအတိုင်းကူးစက်မှုတွေကြောင့်ပဲဖြစ်ဖြစ်ပုံစံအမျိုးမျိုးနဲ့ရောက်လာတဲ့ရောဂါတွေရဲ့အန္တရာယ်ကိုရင်ဆိုင်နေသွားရှိဖို့ကလုံးဝအရေးကြီးပါတယ်
။ ဘဏ္ဍာရေးရှင်းချက်မဲ့အစီအစဉ်တွေဟာအမေရိကန်သုတေသနလုပ်ငန်းတွေကအလုပ်ကံတွေဆုံးရှုံးနိုင်မဲ့အန္တရာယ်ရှိတယ်လို့လည်းကျန်းမာရေးမူဝါဒရေးရဲ့ကြွန့်ကျင်သူနေရှိကထောက်ပြပါတယ
်။ US government investments in global health R&D.Not only save millions of lives around the world.
ကမ္ဘာ့ကျန်းမာရေးအတွက်သုတေသနလုပ်ငန်းတွေမှာ American အစိုးရရဲ့ရင်းနှီးမြှုပ်နှံမှုတွေဟာကမ္ဘာတဝန်းကလူအသက်တန်ပေါင်းများစွာကိုကယ်တင်နိုင်ုံမကဘဲနဲ့ American မှာအလုပ်ကိုင်းတွေ၊စီးပွားရေးနဲ့ကျန်းမာရေးဖူလုံမှုတွေကိုလည်းအထောက်အကူပေးပါတယ်ရှင်
။ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Tom Price ကတော့ယောဂထိန်းချုပ်ရေးဌာန CDC နဲ့အမျိုးသားကျန်းမာရေးဌာနတို့ရဲ့အုပ်ချုပ်ရေးဘက်ကအသုံးစရိတ်တွေကိုလျှော့ချမယ်ဆိုရင်တော့တခြားအစီအစဉ်တွေမှာထိခိုက်နိုင်စရာမရှိဘူးလို့ပြောဆိုထားတာပါ။ဒီကိစ္စတွေအားလုံးကတော့စက်တင်ဘာလနဲ့ပြန်လည်စတင်မယ်လွှတ်တော်မှာကိုယ်စီဆွေးနွေးကြရမှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လုံးဦးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ American ပြည်ထောင်စုထဝန်းနေကြမဲ့အကြောင်းနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။အခုလာမဲ့တနင်္လာနေ့ဩဂုတ်လ21ရက်နေ့မှာအမေရိကန်ပြည်ထောင်စုတစ်ခုလုံး69နှစ်အတွင်းနေအပြစ်ကျတာကိုပထမဦးဆုံးအကြိမ်တွေ့မြင်ရမှာဖြစ်တဲ့အတွက်အားလုံးကစိတ်ဝင်စားနေကြပါဗျ။နေကျတာကိုကြည့်တဲ့အခါမှာတော့အထူးနေကမျက်မှန်တွေတက်ဖို့လိုတဲ့အတွက်ဝယ်လိုအားများနေတဲ့အကြောင်းနဲ့ပတ်သက်ပြီး VOA သတင်းတောက် Kane Farabat ပေးပို့တဲ့သတင်းကိုမအီတန့်စင်ကပြောပြပေးပါလိမ့်မယ်ရှင်။
နေကျတာကိုကြည့်နိုင်တဲ့အထူးနေကမျက်မှန်တွေကိုရှီကာဂိုမြို့က Adler နက္ခတ္တရာပြတိုက်ရဲ့အထောက်ပံ့နဲ့ Laguna Beer ချက်ဆက်ရုံမှာအခမဲ့ပေးဝင်နေပါတယ်။ကားတွေပိတ်ကျနေတဲ့ကြားတွေက Laguna Beer ချက်ဆက်ရုံနားကိုမရောက်ရအောင်လာခဲ့တဲ့ Sarah McKnight ကတော့စိတ်ပျက်သွားပါတယ်။ American အနောက်အလယ်ပိုင်းဒေသတွေမှာနေကျတာကိုကြည့်တဲ့အထူးနေကမျက်မှန်တွေဘလို့မှရှာဝေလို့မရတဲ့အတွက်သူက Laguna Beer ချက်ဆက်ရုံစီကိုကီလိုမီတာ160ကျော်ကားမောင်းလာခဲ့တာလည်းဖြစ်ပါတယ်။
Literally before we even
got in yang la rong shi de de a long kong dwa bi so ra go cha lai ya de
မျက်မှန်ပေါင်း1000ကိုမိုးလင်းစနိုင်ခွဲကစပြီးတော့ဝေပေးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီမျက်မှန်လိုချင်နေသူတွေကမနေ့၄နာရီတည်းကလာပြီးတော့တန်းစီကြပြီမဲ့လေလိုချင်တဲ့သူတွေများလွန်းလို့အစောကြီးကုန်သွားပြီးတော့မျက်မှန်မရလိုက်ပဲပြန်ရတဲ့သူတွေလည်းမနေပါဘူး။အက်ဒလန်နက်ခတာယာပြတဲ့ကအဲ့ဒီဝန်ဆောင်မှုဆိုင်ရာဒုဥက္ကဋ္ဌဆရာကိုကအခုလိုရှင်းပြပါတယ်
။ The hottest thing out there right now is
ဒီတဲ့ကနေကိုတိုက်ရိုက်ကြည့်နိုင်ဖို့စီးသက်သားတဲ့ကတ်ထူမှအထူးမှန်ဘလူးတွေတတ်ထားတာကိုလိုချင်သူတွေအများများနေတာပါ။မျက်မှန်လိုချင်တဲ့သူတွေကထင်တာထက်အရန်ပိုများနေပါတယ်။ကျမတို့လည်းတတ်နိုင်တဲ့လောက်မြင်းများထုတ်ပေးနိုင်အောင်လုပ်ပေမဲ့လည်းဒီလောက်ဝဲလို့အားများမယ်လို့မမှန်ထားတော့ခက်ခဲမှုတွေရှိနေပါတယ်
။လကူနီတက်ဘီယာချက်ဆက်ရုံမှာမျက်မှန်ခမဲ့ဝေပေးနေတာကဒင်းသာနေနေချက်တာမတိုင်ခင်ဝေပေးတဲ့အက်ဒလန်နက်ခတာယာပြတဲ့ရဲ့နောက်ဆုံးစီစဉ်လည်းဖြစ်ပါတယ်။အခုချိန်ထိဆိုရင်သူတို့ဟာမျက်မှန်ပေါင်း2သိန်းခွဲကျော်ကိုဝေပေးပြီးပြီလို့ကိုကပြောပါတယ်
။ Man is incredibly high.
ဝေပေးတာလောက်ပဲလို့ထင်တာပါ။တခြားမှာဝေလို့ရကြမယ်လို့ထင်တာပဲ။ဝေဖို့ဒီလောက်ခက်လိမ့်မယ်လို့မမှန်းထားပါဘူး
။မျက်မှန်တွေခမဲ့ဝေပေးတဲ့အစီအစဉ်ကလွှဲရင်အထူးမျက်မှန်တွေကို online ကတစ်ဆက်အများဆုံးမှာယူကြပါတယ်။ဒါပေမဲ့အားလုံးရောင်းကုန်တလို့ဖြစ်နေတဲ့အကြောင်းကိုကပြောပြပါရစေ
။ We thought that a quarter of a million should have us covered.
ဒီချိန်မှာတော့လိုက်ဝယ်ဖို့မလွယ်တော့ပါဘူး။မျက်လုံးမှာပါအကာအကွဲမှမပါဘဲနဲ့တော့နေချက်တာကိုမကြည့်မိဖို့အင်မတန်အရေးကြီးပါတယ်
။နေချက်တာကိုကြည့်ဖို့အထူးနေကမျက်မှန်တွေလိုပါတယ်။အကယ်၍ magnet ကသာနေကမျက်မှန်တွေရှာဝယ်လို့မရဘူးဆိုရင်သူနဲ့သူ့သားတွေအတွက်တော့တသက်မှာတစ်ခါမှကြုံရတဲ့နေချက်တာကိုမကြည့်လိုက်ရဖဲဖြစ်သွားမှာပါ။အက်ဒလန်နက်ခတာယာပြတိုက်မှာတော့နေကျက်တဲ့နေမှာနက်ခတာယာပြတိုက်ကိုလာရောက်တဲ့သူတွေအတွက်မျက်မှန်အနည်းငယ်သာကျွန်တော်ပါတယ်ရှင်
။မအီတန်စင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစနေနေ့ညနေအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နေ့ကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမအေးသနာကြော်တင်ပြပေးပါလိမ့်မယ်ရှင်။
စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာရင်းကိုကားနဲ့အကြမ်းဖက်တိုက်ခတ်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွမြောက်နေနိုင်တယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ရေမောင်းကနေပြီးတော့ပထမတိုက်ခိုက်မှုအတွေ့ဖြစ်ပြီးနိုင်ပိုင်းအတွင်းမှာဖြစ်တဲ့အနီးနားကနောက်ထပ်အလားတူတိုက်ခိုက်မှုအတွင်းမှာတေးပြီးဆိုတဲ့သတင်းတွေနဲ့ဆန့်ကျင်နေပါတယ်ရဲတပ်ဖွဲ့ကရှာဖွေဆဲဖြစ်တဲ့မော်ရိုကိုနိုင်ငံဘွားအသက်22နှစ်အရွယ်ယူနော့အဘူယာကတ်ဟာဒီဘာစီလိုနာနဲ့နောက်ပြီးတော့သူနဲ့85မိုင်အကွာတောင်ပိုင်းကမ်းခြေကမ်ဘရာမြို့တို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ခေါင်းဆောင်ဖြစ်နိုင်တယ်လို့ရဲကယူဆထားပါတယ်။ဖင်လန်နိုင်ငံအနောက်တောင်ပိုင်းကဒက်ဂူမြို့မှာတောက်ချာနေကလူ2ယောက်တေဆုံးပြီးတော့6ယောက်ထက်မနည်းဒဏ်ရာရသွားတဲ့ဒါနဲ့တိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုတစ်ခုအနေနဲ့စုံစမ်းစစ်ဆေးနေတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီကိစ္စကိုလူသတ်မှုအဖြစ်နဲ့စုံစမ်းစစ်ဆေးကြောင်းဒါပေမဲ့ညာရင်းချင်းမဲ့ဒီဖြစ်ရက်ကအကြမ်းဖက်သမားတွေကတပ်ဖြတ်တဲ့ပုံမျိုးပြနေတဲ့အတွက်နောက်ထပ်သတင်းအချက်အလက်တွေရှိနေတယ်လို့စနေနေ့ကထုတ်ပြန်တဲ့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်။ရုရှားနိုင်ငံ Siberia Data Circle မြို့မှာတော့ဒီကနေ့လူတူကဓာတ်နဲ့တိုက်ခိုက်ခဲ့တာကြောင့်10ဦးဒဏ်ရာရရှိသွားပါတယ်။အဲ့ဒီထဲက4ယောက်ကဒဏ်ရာပြင်းပြင်းထန်ထန်ရပြီးတော့တိုက်ခိုက်တဲ့သူကိုတော့ရဲကပစ်တက်လိုက်တယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်။ကမ္ဘာတဝိုင်းပဋိပက္ခတွေကြားပိတ်မိနေတဲ့ရဲသားပြည်သူတန်ပေါင်းများစွာကိုကာကွယ်ကြဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကကမ္ဘာတဝိုင်းအပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ပဋိပက္ခတွေတင်မှာပိတ်မိနေတဲ့သူတွေဟာအမြဲတမ်းလိုလိုရောပြီးတော့တိုက်ခိုက်ခံနေရတာဖြစ်ပါတယ်။ဒီကနေ့စနေနေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုထိမ့်မှန်နေအကျိုးတောက်ကြနေကကုလသမဂ္ဂအတွင်းရေးမှူးချုပ်ကအခုလိုပြောကြားသွားတာဖြစ်ပါရဲ့ရှင်
။တရင်ချင်းချုပ်ကိုမိုက်ဧသနာကြော်တင်ညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင်။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.